India နိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်နောက်ထပ်ကူးစက်ခံရသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေစဉ်ရောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းဟာစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လကလူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့အမိန့်သက်တမ်းကုန်ဆုံးဖို့တရက်လိုမှာပဲရောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်ကူးစက်ရဲ့ဗိုင်းရပ်ကူးစက်ခံသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူ 4,982 ယောက်ထပ်မံနေရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ရောဂါဖြစ်ပွားသူ80ရာခိုင်နှုန်းကလူဦးရေထူထပ်တဲ့မဟာရာရှထရာ၊ဂူဂျရက်၊တမိလ်နာဒူ၊နယူးဒေလီ၊မဒယာပရဒက်ရှ်နဲ့ရာဂျစ္စတန်ပြည်နယ်တွေမှာဖြစ်တယ်လို့ပြောပါတယ်။အိုဆိုးရအနေနဲ့နောက်ထပ်လမ်းညွှန်ကြားအစ်စ်တွေဒီသတင်းမှအကုန်မှထုတ်ပြန်သွားမယ်လို့ခန့်မှန်းရပြီးတော့ဗိုင်းရပ်ကူးစက်မှုဆိုးဝါးဆုံးဖြစ်တဲ့နေရာတွေမှာအိမ်ထဲကနေအပြင်ထွက်ဖို့အမိန့်တွေကိုလည်းထပ်တိုးသွားနိုင်ခြင်းရှိပါတယ်။အခုရရင်ကတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်ကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲကအများစုကဆိုးမျိုးတော်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာရောဂါကူးစက်ခံသူ 11,441 ယောက်နဲ့သေဆုံးသူ169ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ရောဂါကူးစက်ခံသူ4ယောက်ရှိပြီးအားလုံးဟာပြည်ပကနေလာကြတဲ့သူတွေဖြစ်ပြီးဗိုင်းရပ်ပိုးကြောင့်ဆေးကုသမှုခံနေသူ63ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။